မလေးရှားနိုင်ငံဂျိုဟိုးနဲ့ကွာလာလမ်ပူမြို့တွေမှာတရားမဝင်ဝင်ရောက်လာသူတွေကိုစီမံချက်နဲ့ဖမ်းဆီးနေနေရမှာတောက်ကြနေကမြန်မာ50ကျော်အပါအဝင်အထောက်ထားမဲ့နေတိုင်းသူတရားကြော်ကိုမလေးရဲတွေကဖမ်းဆီးသွားခဲ့ပါတယ်။မြန်မာပြည်အဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းထားတဲ့ COA သတင်းတောက်မတ်AA မှာကပြောပြပေးပါလိမ့်မယ်
။မလေးရှားနိုင်ငံမှာတရားဝင်အထောက်ထားမရှိသူတွေကိုအော်ပရာစီဆက်စီရေးလုပ်ပြီးဖမ်းဆီးခဲ့ရမှာတော့မေလ24ရက်နေ့မနေ့ကဂျိုဟိုးမြို့မှာအဖမ်းဆီးတွေလုပ်ခဲ့ပြီးနိုင်ငံသားတွေကိုစစ်ဆီးခဲ့ပါတယ်။ဒီထဲမှာအထောက်ထားမဲ့လူတရာကျော်ဖမ်းမိခဲ့ပြီးဒီထဲမှာမြန်မာ50ကျော်ပါဝင်တယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ်။ဂျိုဟို
းဖမ်းဆီးခြင်းရတော့မှာ240မှာကိုဦးတာပြောစွန်းဟိုတာမှာဂျိုဟိုးကုလိုင်းဘက်မှာဖိတ်ခံရတာပေါ့။အော်ဘရာဒီကနေဒီအနေနဲ့တို့ဝင်တော့ပါကြည့်တယ်။အဲ့ဒီကမှတို့ဖန်ဆီးအဲ့ဒါကဟိုစစ်သေးလိုက်တဲ့လူကတော့249ရှိပြီးတော့မှဒါ100နဲ့မှ6ဦးကတော့အထောက်ထားမဲ့အဖြစ်နဲ့တို့ဖန်ဆီးထိန်းသိမ်းလိုက်တယ်ပေါ့နော်။အဲ့ဒီမှာမြန်မာမျိုးသား18ဦးပါပြီးတော့မှမြန်မာမျိုးသမီးကတော့33ဦးပါပါတယ်မှာ
။ဂျိုဟိုးတာမကကွာလာလမ်ပူအနီးတစ်ဝိုက်မှာလဲအော်ဘရာစီစစ်စင်ရေးကိုနှစ်ခါဇက်တိုက်လုပ်ခဲ့တာကြောင့်မြန်မာတွေဖမ်းမိတယ်လို့လည်းသူကဆက်ပြောပြပါတယ်။
အကွာလာလမ်ပူမှာလည်းအမှနေရာတော်တော်ထိတ်ထိတ်ကိုဖမ်းတီးနေတာပေါ့နော်။ကွာလာလမ်ပူမြို့တွေကမြို့လေဟိုလောက်ပေါ့နော်ကျန်တာအော်လို့လို့အင်းပြီးလို့လို့နေရာမျိုးပတ်ဝန်းကျင်တွေအပြင်ကိုကျွန်တော်တို့ကွာလာလမ်ပူပတ်ဝန်းကျင်ကနေမြို့လေးတွေမှာလည်းဒါဟိုအပြင်တန်းကိုဖမ်းတီးဖြစ်စေနေတာပါပေါ့နော်။ဆိုတော့ဒီကတဲ့အပတ်တည်းမှာဆိုရင်ဒါကလန်ဘတ်မှာဆိုရင်ဒါဟိုဆက်လောက်အယောက်400ကျော်လောက်ဖမ်းတီးခံလာရတယ်မြန်မာတွေပေါ့နော်။ပြည်ရကကျတော့ကျွန်တော်တို့ဒီကမ္ဘာလန်ဘူးမျိုးတွေမှာဆိုရင်လည်းဒါဟိုကလပ်တွေဘားတွေနာပတ်ဝန်းကျင်တွေမှာအလုံးလုံးနေတဲ့မြန်မာတွေကိုဒါပြောအယောက်33 40 350ဆိုအဲ့လိုပုံစံမျိုးနဲ့တော့ဒါဖမ်းဆီးနေတာပေါ့နော
်ကမ္ဘာလန်ဘူးဘက်ကမြန်မာတွေကတော့အော်ပရာစီစစ်စင်ရေးဝင်လာချိန်မှာတောထဲကိုထွက်ပြေးတာတောင်ပေါ်ကိုထွက်ပြေးတာရေမြောင်းကြီးတွေထဲကိုခုန်ဆင်းပြီးပြေးတာတွေကိုလုပ်ခဲ့တာကြောင့်ထိကြိုက်ထံရရရကြတယ်လို့လဲဆိုပါတယ်အခုခါမှာတော့မလေးရှားအစိုးရကဒဏ်ကြေးပေးဆောင်ခိုင်းပြီးနေရပြန်နိုင်ကြောင်းကြေညာထားပေမဲ့မြန်မာပြည်မှာအလုတ်ကန်အခက်အခဲတွေကြောင့်နေရကိုလည်းမပြန်နိုင်အထောက်ထားလက်မှတ်လုပ်ဖို့ကလည်းအခက်အခဲတွေရှိနေကြတယ်လို့ဆိုပါတယ်မလေးရှားမှာအလုတ်လုပ်ဖြစ်ပါမိရဖို့ကလည်းခက်ခဲပြီးလုတ်သားလျှော့ချမှုတွေရှိနေတဲ့အတွက်လဲအောက်ခြေသိမ်းရရအလုတ်တွေကိုမြန်မာတွေကလုတ်ကန်နေကြရတာပါဟုတ်ဆိုရင်မလေးရှားနိုင်ငံမှာအထောက်ထားမရှိတဲ့မြန်မာတွေအများအပြားတိုးလာနေတယ်လို့လည်းအလုံသမားကြီးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်ရှင်။